မနက်ကရန်ကုန်မြို့ကတတန်း85နှစ်ရှိဖြစ်တဲ့ဂျိုးပြူပိုင်လိုင်းကြီးပေါ်ကနေလမ်းလျှောက်တာကဘာလက်ခီးတွေကြားမှာရေပန်းဆောင်းလာနေပါတယ်။ဒါကကဘာလက်ခီးတွေအတွက်ထူးခြားတဲ့အတွေ့အကြုံတစ်ခုလည်းဖြစ်စေတဲ့အကြောင်းရိုက်တာသတင်းဆောင်မောက်ကိုအခြေခံပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့ကလူဦးရေ၄သန်းခွဲကိုရေပေးဝင်နေတဲ့ဂျိုးပြူပိုင်လိုင်းကြီးဟာရန်ကုန်မြို့ရဲ့ပင်မအသက်သွေးကြောကြီးတစ်ခုလို့ပြောရမှာဖြစ်ပါတယ်။ဂျိုးပြူပိုင်လိုင်းကြီးကိုဒုတိယကမ္ဘာစစ်မတိုင်ခင်1935ခုနှစ်ပရိရှ်အစိုးရလက်ထက်မှာတွေ့တန်းဆောက်လုပ်ခဲ့တာဖြစ်တာကြောင့်တက်တန်းအဖြစ်85နှစ်ရှိသွားပါပြီ။ပိုင်လိုင်းတစ်လျှောက်မှာနေထိုင်တဲ့သူတွေအတွက်ဒီဘောမှာပြေးလောဆော့ကစားတာတွေရှောက်သွားတာတွေရှိပေမဲ့လူတော်များများကတော့ဒါကိုမလုပ်ဘူးကြပါဘူး။ဒါပေမဲ့လည်းဒီပိုင်လိုင်းကြီးဟာအခုခါမှာတော့ကမ္ဘာလဲခီးတွေနဲ့မြန်မာနိုင်ငံမှာနေတဲ့နိုင်ငံသားတွေအတွက်စိတ်ဝင်စားစရာနေရာတစ်ခုဖြစ်လာနေတယ်လို့ Uncharted Horizon မြန်မာခီးသွားလုပ်ငန်းတည်ထောင်သူဂျိုချန်မိုင်စနာကပြောပါတယ်အထူးသဖြင့် COVID-19 ကာယရောဂါကာလအတွင်းအိနေကနေအပြင်မထွက်ရဘဲနေနေတဲ့သူတွေအတွက်တော့6ပေကျော်မြင့်တဲ့ဒီပိုက်လိုင်းပေါ်ကနေလျှောက်တာကပြင်ပသဘာဝနဲ့ထိတွေ့ခွင့်ရသလိုထူးခြားတဲ့အတွေ့အကြုံတစ်ခုလည်းရစေတဲ့အတွက်စိတ်ဝင်စားတဲ့သူပိုများလာနေတယ်လို့ဂျိုချန်မိုင်စနာကပြောပါတယ
် Now since March we were all pretty much locked up in the caught in the lockdown in Yangon.
ပြီးခဲ့တဲ့မလကစားပြီးအခုအချိန်ထိကျွန်တော်တို့ကရန်ကုန်မြို့မှာအပြင်မထွက်ဘဲနေခဲ့ရတာပါကျွန်တော်တို့အားလုံးကပတ်ဝန်းကျင်သဘာဝတွေလေကောင်းလေသန့်တွေနဲ့စွန့်စားမှုအသစ်တွေကိုလုပ်ချင်နေတာပါကျွန်တော်တို့ကတယောက်ကအခုလိုဂျိုးပြူပိုက်ကြီးပေါ်မှာလမ်းလျှောက်သွားဖို့စိတ်ကူးကိုရခဲ့တာပါတကယ်တော့ဒီပိုက်လုံးကြီးကဘယ်ကနေဘယ်ကိုသွားတယ်ဆိုတော့ကျွန်တော်တို့မသိပါဘူးဒါကြောင့်ဒီပိုက်လုံးကြီးပေါ်ကနေလျှောက်ပြီးတော့ကြည့်ရတာကောင်းပါလေ
မနက်ငယ်မှနေနေတဲ့ Olivier Mubon ကတော့ကမ္ဘာလဲခီးသွားတွေပုံမှန်အသွားလာများတဲ့နေရာတွေမဟုတ်တဲ့အထက်မှာတော့ဒါကထူးခြားပြီးတော့စိတ်ဝင်စားဖို့ကောင်းတဲ့ခီးစည်းစံတစ်ခုဖြစ်တယ်လို့လည်းပြောပါတယ
်။ As most tourists when they visit Yangon they go to the very well known places like
ကမ္ဘာလဲခီးသွားအတော်များများကတော့ရန်ကုန်ကိုလာလေတဲ့အခါရွှေရကုန်ဖျားတို့ဆုလီဖျားတို့ပြည်သူရင်မြင်တို့လိုနာမည်ကြီးနေရာတွေကိုသွားကြပါတယ်။ဒါပေမဲ့ဒီဟာကတော့တကယ်ကိုထူးခြားပါတယ်။နိုင်ငံသားခရီးသွားတွေတဲကဒါကိုလှုပ်ဖူးတဲ့သူကတိတ်မရှိပါဘူး။ဒါကြောင့်အခုလိုတက်တန်း80ကျော်ပြီဖြစ်တဲ့ပိုင်လိုင်းပေါ်မှာလမ်းလျှောက်ရတာထူးခြားတဲ့အတွေ့အကြုံတစ်ခုဖြစ်ပြီးကံကောင်းတယ်လို့ခံစားရပါတယ
်။ရန်ကုန်မြို့တော်စီမံသားရေးကော်မတီရဲ့အဆိုအရတော့ဒီဂျိုးပြူပိုက်လိုင်းကြီးဟာဒုတိယကမ္ဘာစစ်အတွင်းမှာလည်းဘာမှမဖြစ်ခဲ့သလို2019ခုနှစ်ကပြင်အား 9.9 ရှိတဲ့ငလျင်လုံတုံးကလည်းဘာမှထိခိုက်ပျက်စီးမှုမရှိခဲ့ဘူးလို့ပြောပါတယ်။ဒီပိုက်လိုင်းကြီးဟာ45မိုင်လောက်ရှည်ပြီးတော့မြောက်ဘက်ဂျိုးပြူရေလောင်တမန်ကနေရန်ကုန်မြို့ပြင်စင်ကြေဘုံဒေသတွေပါဝင်လူနေရပ်ကွက်ကိုဖျက်ပြီးတော့ရန်ကုန်မြို့ကိုတွေ့တန်းထားတာပါ။ကမ္ဘာလဲခီးတဲ့ကြီးအဲ့လိုသွားတဲ့အခါမှာလည်းပိုက်လုံးကြီးဘေးမှာနေနေကြတဲ့ဒီလူတွေရက်ကွက်တွေနေနေကလူတွေကသူတို့ကိုစိတ်ဝင်စားတဲ့ကြည်လာတွေရှိခဲ့ပါတယ်။ပိုင်လုံးကြီးတစ်လျှောက်လမ်းလျှောက်တဲ့သူတွေဟာတချို့နေရာတွေမှာတော့ရေတွေပန်းထွက်နေတဲ့ရေထင်းပိုက်ကောင်းတွေလမ်းတွေတံတားတွေနောက်မီတာအနည်းငယ်နဲ့တဲ့ရေမြောင်းတွေကိုဖျက်ရတာတွေရှိပြီးတော့စိတ်လှုပ်ရှားဖို့ကောင်းတယ်လို့လည်းပြည်ရင်းခီးသားတူဖြစ်တဲ့ကိုကျော်စင်လက်ကပြောပါတယ
်။ဒါကျွန်တော်တို့တော့လိုအပ်တာပေါ့ဗျာ။ကိုဗစ်ကလည်းအိမ်ထဲမှာခလာလုံးလုံးအိမ်ထဲမှာဟိုဘယ်လိုပြောလဲနားနေရတဲ့အချိန်မှာပေါ့နော်အခုလိုနှစ်လအဲဘိုဘက်ကလာလွန်တဲ့အခါမှာဒီလိုလမ်းလျှောက်ရတာအရင်လေစိတ်လှုပ်ရှားတယ်ဒီမှာတစ်ခါမှလည်းဒါပထမဆုံးကျင်နေလျှောက်တာဆိုတော့စိတ်လည်းစိတ်လှုပ်ရှားတယ်ပြောလည်းပြောကောင်းပါဘူးအဲ့လိုလှုပ်ချင်တာတို့လှုပ်တာ
တော့တတ်ပါဘူးအခုလိုပိုက်လုံးကြီးပေါ်မှာလျှောက်ရတာကကဘာလဲခီးတဲ့တွေကိုဆွဲဆောင်နိုင်တဲ့အရာတစ်ခုဖြစ်လာနိုင်တာကြောင့်ရန်ကုန်မြို့တော်စီပင်ကလည်းဒီပိုက်လိုင်းဘေးဝဲရတစ်လျှောက်မှာရှိတဲ့ခြုံတွယ်တစ်ပင်တွေကိုရှင်းလင်းတာတွေလှုပ်လာနေတယ်လို့ပြောပါတယ်အခုလောလောဆယ်မှာတော့ကမ္ဘာတစ်ပတ် COVID-19 ကပ်ရောဂါကြောင့်မြန်မာနိုင်ငံမှာလည်းရောဂါကူးစက်မှုတွေမပြန့်နှံ့အောင်ကန့်သတ်မှုတွေချထားတဲ့အတွက်လူတွေသိပ်မလာနိုင်သေးပေမဲ့နောက်ပိုင်းရောဂါကူးစက်မှုတွေမစိုးရိမ်ရတော့တဲ့အချိန်မှာတော့ပိုင်လုံးကြီးပေါ်မှာသွားလာမဲ့ကမ္ဘာလဲခီးသွားတွေပိုများလာမယ်လို့မျှော်လင့်ရကြောင်းပါခင်ဗျာကျွန်တော်ရန်နိုင်ပါ